ညီလေးညီမလေးတို့ရေလူငှက်ကြံလူငှက်အတန်အလှရောက်လာပြန်ပါပြီ။ဒီတစ်ပတ်တော့စင်ကာပူနိုင်ငံမှာအလွတ်လုံနေတဲ့ညီလေးတယောက်နဲ့အကိုစကားပြောပြလိုက်ပါတယ်။အဲ့ဒီကသူ့ရဲ့အတွေ့အကြုံအတွေ့အမြင်လေးတွေကြားရတာကိုပြန်ပြီးမျှော်ပြပေးမယ်နော်။သူကဘာလုပ်လဲ။
ကျွန်တော်တော့အခုလောနေတော့စင်မူမှာ transport နဲ့ပတ်သက်တာလေးအကုန်လုံးလုပ်တဲ့ကုမ္ပဏီပေါ့အဲ့ဒီမှာကျွန်တော်ကတားမောင်းနေတာပါဒီမှာတွေ့ကြုံရတဲ့ဟာလေးကိုသင်ကူရေမောင်းအတွေ့အကြုံများဆိုတော့ online မှာတော့ကျွန်တော်အဲ့ဒီ page တစ်ခုအနေနဲ့တော့ကျွန်တော်ရေးနေတာတော့ရှိတယ်ကိုထက်ကြီးဆိုတဲ့နာမည်နဲ့ကျွန်တော်ရေးနေတာပေါ့
ကိုထက်ကြီးဆိုတဲ့ကလောင်နာမည်နဲ့စင်ကာပူရေမောင်းအတွေ့အကြုံတွေကို Facebook မှာရေးပြီးမျှဝေနေတဲ့ကိုထက်အောင်ဆိုတဲ့လူငယ်တယောက်ပါသူက2004ခုနှစ်မှာဇေရန်အောင်2009ခုနှစ်မှာတကုံတက္ကသိုလ်ကနေမြမသာအဝေးတင်ပွဲရခဲ့ပါတယ်တဲ့ကျောင်းပြီးတဲ့အချိန်မှာတော့ရန်ကုန်မှာကုမ္ပဏီအလုပ်တစ်ခုကိုဝင်လို့ရင်းကွန်ပျူတာလေ့လာသလိုနိုင်ငံသားထွက်အလုပ်လုပ်လို့ရနိုင်မယ့်အခွင့်အလမ်းတွေလည်းအမြဲနားဆွင့်နေခဲ့ပြီးနောက်ဆုံးမှာတော့2012ခုနှစ်မှာစင်ကာပူကိုရောက်သွားတယ်လို့ပြောပြပါတယ်
။ကွန်ပျူတာတို့ဘာလို့ကျွန်တော်အလုပ်လုပ်နေနေပဲလေ့လာတာပေါ့ဗျ။ငယ်တည်းကလည်းနိုင်ငံသားမှာအလုပ်လုပ်မယ်ပတ်စံချမယ်ဆိုတဲ့ရည်ရွယ်ချက်တော့ရှိတာပေါ့။ဒါပေမဲ့အချိန်တွေကမပေးသေးတော့ပေးတဲ့အချိန်တွေမှာကျွန်တော်ကြုံကြရပဲလုပ်တယ်ကွာ။အဲ့လိုနဲ့ပဲကျွန်တော်တခွင့်ခါစောင့်နေတာပေါ့ကွာ။ဒီမှာအဲ့နဲ့ဒီနောက်ပိုင်းဒီမှာရှိတဲ့ကျွန်တော်အကူတယောက်ကနေပြီးတော့ကျွန်တော်ကိုစင်ဝူစိတ်ကဲမှာခေါင်းနေတာမောင်းတော့အဲ့ဒီကုမ္ပဏီကိုကျွန်တော်ကလမ်းညွှန်တာပေါ့လေ။မင်းအဲ့မှာစူးစမ်းကြည့်ပါလားပြောနေကျွန်တော်အဲ့ရန်ကုန်မှာစူးစမ်းကြည့်တော့အဆင်ပြေသွားတယ်။အဆင်ပြေရတဲ့ကျွန်တော်2017လောက်မှာစင်ဝူစိတ်ကဲမှာခေါင်းနေတာမောင်းဖို့အတွက်ကျွန်တော်ထွက်လာတာပေါ့။
စင်ကာပူဆိုတာကတော့မြန်မာလူငယ်တွေတော်များများရောက်သွားတဲ့နိုင်ငံတစ်ခုပါ။အရင်ကဆိုရင်တော့တံမွေးဝမ်းကြောင်းပညာကျောင်းတွေ၊ဤပညာကောလိပ်လိုကျောင်းတွေတက်ဖို့ရောက်သွားပြီးအဲ့ဒီမှာအလုပ်လုပ်ကြပါပဲ။အခုနောက်ပိုင်းမှာတော့အိမ်ကူအလုပ်တွေ၊တက်ကြီးရွယ်အိုးတို့၊လူနာတို့စောင့်ကြည့်ပြုစုရတဲ့အလုပ်တွေ၊ရင်မောင်းအလုပ်တွေမှလည်းလုပ်ကြတယ်ပြောပြပါတယ်။ညီလေးကိုထက်ကြီးကတော့ကုန်ကားမောင်းရကလည်းဘတ်ကားမောင်းနိုင်တဲ့အဆင့်ထိရောက်အောင်ကြိုးစားခဲ့တယ်လို့ပြောပြပါတယ်။သူကစင်ကာပူမှာအများပြည်သူသုံးတဲ့ဘတ်ကားမောင်းတဲ့အတွေ့အကြုံရှိနေတော့မြန်မာပြည်မှာလည်းမကြသေးခင်ကမှပြောင်းလဲလိုက်တဲ့ရန်ကုန်မြို့က YBS ဘတ်ကားနဲ့ပတ်သက်လို့သူ့ရင်ထဲမှာပြောစရာလည်းရှိနေပါတယ်။နားထောင်ကြည့်ရအောင်နော်
။ YBS လုံးလိုက်တဲ့စနစ်ကြီးကကောင်းပါတယ်။ဒါပေမဲ့ management တွေပေါ့နော် student ပြင်ဆင်မှုတွေမှာအားနည်းလို့ဖေဖော်ဖေရဲတွေဖြစ်ကုန်တာပေါ့ကွာ။စင်ကာပူနိုင်ငံတော့တချို့အရာတွေကြတော့လည်းအញ្ញမ်းကြီးတော့ရှင်လို့မရဘူးပေါ့ကွာ။ဘာလို့လဲဆိုတော့နိုင်ငံကြတော့နှစ်ပေါင်း30လောက်လောက်ကြသလိုကြီးဖြစ်နေတာပေါ့ကွာ။ဒီလူတွေရဲ့အတွေးခေါ်တွေရောနိုင်ငံရဲ့အနေထားတွေရောကျွန်တော်တွေလည်းသိတယ်တက်လို့လည်းမဟုတ်ပါဘူးကွာ။ကျွန်တော်တွေလည်းနိုင်ငံသားတို့ဒီအပြင်ဟိုထွက်လိုက်လို့ကျွန်တော်တို့ကလည်းကိုယ်နိုင်ငံအနေထားကိုသိသွားလို့အခုလိုမျိုးမြင်တာပေါ့ကွာ။အဲ့တော့ကျွန်တော်နိုင်ငံမှာဒီဥပမာ YBS ဆိုလို့ရှိရင်ကွာလုံးလိုက်တာနည်းနည်းလောရတယ်ပဲပြောရမှာပေါ့။ကျွန်တော်ရဲ့ယူဆချက်အရဆိုလို့ရှိရင်ကျွန်တော်နိုင်ငံမှာဒီ YBS ကိုလူတွေကအရင်အားကိုးနေကြတယ်ကွာဒါပေမဲ့ကျွန်တော်ဖြစ်နေတင်တာဟိုဒီယထားပေါ့နော်ဒီနိုင်ငံကသူ့ရဲ့နံပါတ်1ကကားမဟုတ်ဘူးကွာဒီနိုင်ငံရဲ့အဓိကနံပါတ်1ကသူကယထားကိုသူကဦးစားပေးထားတာအဲယထားခိတ်ကနေမှသူကဒီကားတွေဟိုစင်ငယ်စင်ငယ်ကျောင်းစီလို့ရအောင်အစီအပြောင်သူကလုပ်ပေးတာအဲ့လိုမျိုးပဲကျွန်တော်လည်းကျွန်တော်နိုင်ငံမှာဖြစ်နေတင်တော့ဒီယထားတွေလူတွေသွားလို့လာလို့အစီအပြောင်ကွာဒုတိယအဆင့်နေနဲ့ဒီကားကိုလည်းသိချာတို့ကလေးအဲ့မှလည်းမလောစီရင်ကွာအခုလောလိုက်တဲ့အတွက်ဒီပြည်စကလူတွေရဲ့ထောက်ပြစရာတွေအများများရတာပေါ့ကွာ
စင်ကာပူနဲ့မြန်မာနိုင်ငံကိုနှိုင်းရှင်ပြီးအားမလို့အားမရဖြစ်ရတဲ့ကိစ္စတွေကိုလည်းညီလေးကိုထဲအောင်ပြောပြတာကဒီလိုပ
ါဒီနိုင်ငံကိုကြည့်ပြီးတော့အထုပ်ယူစရာတွေလည်းရှိတယ်ကွာတော့ပညာရတဲ့ဟာမျိုးတွေတွေ့ကြုံလေးတွေပေါ့ကွာအဲ့ဒါလေးတွေကိုကျွန်တော်တွေ့ပြီးတော့ကျွန်တော်ပြောပြချင်တယ်ကွာဒါမှပြောပြချင်တယ်ဆိုတော့အနမတ်တဲ့အနေနဲ့ကြောင်းမယ်ဆိုတော့ဒီစင်ကူဆိုတာကွာဒီနိုင်ငံရဲ့အနေထားချင်းချင်းလေးကွာဘာမှလည်းမရှိဘူးဒါပေမဲ့အဲ့ဒါကိုသူ့နိုင်ငံရဲ့အစိုးရရဲ့ဒီ management ကြားလေပြီးတော့သူကဘာလို့လုပ်လိုက်လဲဆိုတော့စင်ကာပူနိုင်ငံကသူကခီးသွွားလို့ကောင်းတဲ့ဟာမျိုးတစ်ခုဖြစ်အောင်သူကလုပ်လိုက်တယ်ကွာဒါပေမဲ့စင်ကာပူနိုင်ငံမှာရှိနေတဲ့ဟာတွေအားလုံးအကုန်လုံးကအတုရည်ကြီးပဲကွာဥပမာသာပေါ်တော့ဒီ resort တို့ဒီစားရဲမှန်တဲ့ဘေးတို့အကုန်လုံးကကွာဒါလူလုထားတဲ့ဟာတွေကြီးပဲကွာအဲ့ဒါတွေအားလုံးကိုသူကဒီပတ်စံပြန်ပန်ပြီးတော့သူတို့ယူသွားတယ်ပေါ့ကွာယူသွားရဆိုတော့ဒါယူသွားလောက်တဲ့ဒီစံချိန်စံညုံတစ်ခုပေါ့နော်လူတွေလည်းပတ်စံပေးရတာလည်းတက်အောင်သူကအဲ့ဒီစီလီမျိုးတွေလည်းလူတွေကိုခံစားမှုတွေပေးအောင်သူတို့လုပ်ပေးတယ်ပေးစွမ်းတယ်ကွာလူတွေအနေနဲ့ကလည်းပတ်စံပေးလိုက်တဲ့အတွက်ဒီကျေနပ်မှုရတယ်ကွာအဲ့အဲ့လိုမျိုးလောက်တွေသူတို့ကကဘာလက်ခီးသွားတွေကိုဆွဲဆောင်လာတယ်တကယ်အနည်းချက်စဉ်းစားလိုက်မယ်ဆိုတော့စင်ကာပူမှာကျွန်တော်နိုင်ငံမှာလိုမျိုးဥပမာပကံလိုမျိုးဟိုမင်းကွန်းလိုမျိုးကိုရှိနှစ်ပေါင်းများစွာရှိတဲ့ဟာတွေဒီမှာဘာမှမသိမရှိဘူးကွာအဲ့ဒီနိုင်ငံမှာဒီမနေ့တနေ့ကမှလုပ်ထားတဲ့ဟာတွေနဲ့ပဲသူကကဘာလက်ခီးသွားတွေကိုခီးသွားတွေကိုသူအမျိုးမျိုးဆွဲဆောင်ပြီးတော့ဒီနိုင်ငံရဲ့ဒီခီးသွားဝင်ဝင်ဟိုသူယူနေရပေါ့ကွာအဲအဲ့တခုကိုကျွန်တော်သွားပြီးတော့တတိယရတယ်ကွာကျွန်တော်ဖြစ်နေတာဒီကျွန်တော်နိုင်ငံမှာဟိုရှိရဟိုပါပေါ့ဒီ image တခုပေါ့နော်အဲ့လိုမျိုးတွေနဲ့ယူဆောက်လုပ်ပြီးတော့ဘာလဲခီးသွဲတွေကိုလည်းဆွဲဆောင်နေကျင်တယ်ကွာကျွန်တော်ရေခံစားချက်အရနောက်တခုကတော့ကျွန်တော်စစ်ပင်ဖမ်းပင်နေလေ ဒီစုံငန်းကဟိုပြောမှဆိုလို့ရှိရင်တပင်ပန်းမင်းတွေစိုက်ထားတာကတော်တော်လေးကိုသူတို့ဒီယူဆိုင်ပြီးတော့သူတို့စိုက်ထားကြတာကွာ။အဲ့တော့ဒီတပင်ပန်းမင်းတွေကိုလည်းကျွန်တော်ကချစ်စေချင်တာတော့ဟိုရက်ွက်ဆိုလို့ရှိရင်လည်းဒီရက်ွက်ရဲ့ပတ်ပတ်လေးတွေမှာစိမ့်ဆူနေအောင်ကွာတပင်လေးတွေကျွန်တော်စိုက်ချေချင်တယ်ကွာ။ဒီစင်ကိုကြည့်ပြီးတော့ကျွန်တော်နိုင်ငံကိုချစ်စေချင်တဲ့ဆန္ဒပေါ့ကွာ
။အဲ့ဒီပြင်မြန်မာနိုင်ငံကအဆုံးရောက်လှုပ်ရှားမှုတချို့ကြောင့်ပြည်ပရောက်နေတဲ့မြန်မာတွေအရင်ကမကြုံဘူးတဲ့အထင်မြင်သေးခံရမှုကိုလည်းခံရသေးတယ်လို့သူကပြောပြပါတယ်။
မြန်မာပြည်အချင်းတွေမရှိတော့အရှင်လုံးဝပြည်တယ်ကွာဥပမာမြန်မာပြည်အချင်းတွေဖြစ်သွားတဲ့အတွက်စိတ်ထဲမှာတော့ကွာသူတို့မလေးဘူးစလီနေနဲ့ကျွန်တော်တို့တွေနဲ့စကားတော်ပြောနေကြတာကွာစိတ်ထဲမှာတော့သူတို့တွေကကျွန်တော်တို့ကိုမကြည်မှန်းကျွန်တော်တို့သိတယ်ကွာဟိုကျွန်တော်တို့ကတသက်ဒီဘူးစလီနေကိုအရင်မုန်းနေတယ်ကွာသူတို့စိတ်ထဲမှာအဲ့လိုထင်တယ်ဒါပေမဲ့ကျွန်တော်လည်းတတ်နိုင်တယ်တော့ကျွန်တော်ရှင်းပြတယ်ငါတို့ကမုန်းတာမဟုတ်ဘူးဟိုအနေထားကဒီလိုဖြစ်သွားတယ်ဗျာညာတဲ့မှာအဲ့ကျွန်တော်အဲ့လိုမျိုးကျွန်တော်လည်းတတ်နိုင်တယ်တော့ကျွန်တော်ရှင်းပြတယ
်မြန်မာနိုင်ငံမှာအလုတ်ကန်ရှားပါတာအလုတ်ရရင်လည်းလုံလောက်တဲ့လစာမရတာတွေကြောင့်လူငယ်တွေဟာအစုလိုက်အပြုံလိုက်ဒီပခန့်နေကြပါလေအဲ့လူငယ်တွေအတွက်ဘလို့အကြံပေးခြင်းလဲလို့ကိုထက်ကြီးကိုမေးကြည့်တော့သူက
ကျွန်တော်တို့အကြံပေးခြင်းတော့ဒီပွဲလေးတစ်ခုတော့ရအောင်ယူပြီးမှနိုင်ငံရောက်ထွက်အဲ့ကြလို့ချင်းနိုင်ငံမှာဒီ aspect ရတယ်ကွာကျွန်တော်တို့အဲ့ပွဲလေးတစ်ခုရှိရတဲ့ကျွန်တော် aspect ရတယ်ကွာကျွန်တော်လူမျိုးပဲကားမောင်းတက်တဲ့ license ရှိရတယ်ဒါပေမဲ့ဒီပွဲမရှိရတဲ့အတွက်သူကဒီ aspect မကြမင်းနဲ့လုံနေရတဲ့ဟာလည်းရှိတယ်ကွာဒါမှအဲ့လိုမျိုးကြောင့်အရင်နစ်လာတယ်ကွာသူအဲ့လိုဆိုတော့သူကတော့ skate pass ပေါ့ကွာသူရဲ့လာလာအနည်းဆုံး2600ရှိတယ်ကွာအဲ့2600အပေါင်း OD ပေါ့ကွာအဲ့ aspect မဟုတ်လို့ရှိရင်တော့သူကဝတ်ပါမင်းဆိုတော့လာလာအချင်း1000ပေါင်းဝင်းရင်မဟုတ်ဘူးအဲ့လောက်ပဲရတော့
အခုဆိုရင်စင်ကာပူနိုင်ငံမှာအလုတ်လုတ်တဲ့9နှစ်လောက်ရှိနေပြီဖြစ်တဲ့ကိုထက်ကြီးလို့ခေါ်တဲ့ကိုထက်အောင်ဆိုတဲ့ညီလေးကတော့မြန်မာပြည်ကိုတနေ့ပြန်နိုင်တဲ့အချိန်ရောက်ရင်အဲ့ဒီကတွေ့ကြုံလို့အခြေခံပြီးဆက်အလုတ်လုပ်မယ်လို့အားခဲနေတာကြားရပါတယ်ကဲညီလေးညီမလေးတို့တော့ဘယ်လိုကြိုးစားနေကြလဲပါရီယူမန်းထားကြလဲအခုတို့စကားပြောကြရအောင်နော်